မြန်မာအစိုးရတပ်နဲ့ကချင်လူမျိုးရေးတပ်ကြားစီရေးတင်းမာမှုတွေအချိန်မြင့်လာနေတဲ့အတွက်စစ်ပြေးဒုက္ခသည်တွေရဲ့အတက်အိုးအိမ်စည်းစိမ်လုံခြုံမှုကင်းမဲ့လာနေတယ်လို့အေးလွန်းတဲ့ယာတိဥတုတန်းခံနေရတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးစောင့်ရှောက်မှုစားနပ်ရိက္ခာနဲ့နေထိုင်မှုအခက်အခဲတွေပိုးပြီးတော့မှအထူးစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကပြောဆိုလိုက်ပါတယ်။ဒါကြောင့်ဒေသတွေငြိမ်ချမ်းမှုရှိအောင်ကချင်ဒုက္ခရဲစခန်းတွေနာအထိပြစ်ခတ်တိုက်ခိုက်မှုတွေနဲ့စစ်အင်အားတိုးချဲ့ချထားမှုတွေကိုရပ်တန့်ပစ်ဖို့ကချင်ပြည်နယ်လူထုအခြေပြုမဟာမိတ်အဖွဲ့တွေကလည်းတောင်းဆိုပါရယ်အသေးစိတ်ကိုမတ်စုမုံကဆက်ပြောပြပါမယ်ရှင
်ဟုတ်ကဲ့ပါနိုဝင်ဘာလ19ရက်နေ့ကဖြစ်ခဲ့တဲ့ကချင်စစ်တင်နှန်းအကြောင်းပေါ်ကိုမြန်မာစစ်တပ်ဘက်ကလက်နက်ကြီးကြီးကျလို့ဘိုးလောင်း23ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုကနေစလို့နိုဝင်ဘာလ23ရက်24ရက်တွေမှာလဲမြန်မာအစိုးရစစ်တပ်ဘက်ကလိုင်ဇာနဲ့မိုင်းဂျာရန်တလျှောက်လက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ကချင်ပြည်နယ်နဲ့တရုတ်နယ်စပ်တလျှောက်မှာရှိတဲ့ဒုက္ခသည်တောင်းချီနေထိုင်ရာခြေရန်ဒုက္ခသည်စခန်းဖုံးလုံးရန်ဒုက္ခသည်စခန်းနဲ့လိုင်ဇာနယ်မြေတဲ့အထိလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိတဲ့အတွက်ကချင်စစ်ပြေးဒုက္ခသည်တွေကြောင့်အသက်အန္တရာယ်ဆိုးရိမ်မှုတွေပိုတိုးလာနေတာဖြစ်ပါတယ်။ကချင်ဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ဒေါ်မယ်ရီတွန်ကကချင်စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ကျမတို့ကြည့်နေတဲ့ဒီဒုက္ခသည်စခန်းအနည်းတော့22-23ကိုပေါ့လေဒုက္ခသည်စခန်းနဲ့တမိုင်ပတ်လဲအကွာမအောင်တို့ကကြတာပေါ့နော်ကြတယ်ဆိုတော့ဒုက္ခသည်အနည်းတော့တို့ဆိုးရိမ်မှုရှိရဲ့အထရေမှုရှိရဲ့စခန်းနဲ့နီးရညာကြတယ်ဆိုတော့ထိတ်လန့်လာမှုရှိတယ်။လုံခြုံရေးနဲ့ကျမတို့လည်းပူပါမှုရှိတယ်၊ထွေမှုရှိတယ်ပေါ့နော်။ဒီလိုဒါဆက်ပြီးပြနေမယ်ဆိုရင်ပေါ့လေနော်။ပြောလို့မရဘူးပေါ့လေနော်။အဲ့လိုမျိုးလေးရှိရဲပေါ့
ဒုက္ခသည်တွေအတွက်ရန်ပုံငွေမလုံလောက်လို့ကုလသမဂ္ဂကပေးထားတဲ့လူသားချင်းစာနာမှုအကူအညီတွေကလည်းနိုဝင်ဘာလဈန်းကနေစလို့လျှော့ချဖို့အစီအစဉ်ရှိနေတယ်လို့အခုလိုဒေတာတွေမှာစည်ရေးတင်းမာနေတဲ့အတွက်လည်းလမ်းကြောင်းပိတ်ဆို့မှုတွေဖြစ်နေလို့ဒုက္ခသည်စခန်းတွေအထိစားနပ်ရိက္ခာနဲ့ကျန်းမာရေးဆောင်ရှောက်မှုအကူအညီတွေရောက်လာဖို့ကအခက်အခဲတွေဖြစ်နေတယ်လို့လည်းကချင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေါ်မယ်ရီတွန်ကပြောပါတယ
်။နံပါတ်1ကပြောရတူးတူကအရန်အေးပါတယ်အရင်ဤတဲ့ခါကျဆောင်းနေပိုင်းကလေးတို့အနည်းထွယ်လူတွေဆိုပြီးကျမတို့ပြောတာလည်းအများရှိရပေါ့နောက်တစ်ခုအနေနဲ့အရေးကြီးဆုံးချက်ကတော့အခြေခံလိုအပ်ချက်ပြတဲ့စာနာရိက္ခာဦးတော်မှ UN Convoy ကတို့ကဒီနိုဝင်ဘာ9ရက်နေ့မှာဆိုပြီးပထမတို့ပြောတယ်ဒါပေမဲ့နောက်တော့ပြန် postpone လုပ်လိုက်တယ်လို့ပြောရပေါ့လေနောက်ဆုံးဒုတိယအချိန်အနေနဲ့တို့ကဒီဘက်မှာဒီလောက်ကုန်ပေါ့လောက်ကုန်30မှာပြန်ပြီးမှလာပါမယ်ဆိုပြီးကျမတို့အကြောင်းကြားရဒါပေမဲ့လည်းတနည်းအားဖြင့်ကျမတို့စာပြင်ရရပေါ့ UN Convoy ကလည်းပြန်မရောက်နိုင်တော့ဘူးပေါ့လေနော်အဲ့လိုမျိုးဖြစ်တဲ့အဲ့ခါကျတော့အခုဒီ license ပေါ့ဝင်ဒီဘက်မှာဆိုရင်တို့ကချောတဲ့ချင်းနေလို့ကျမတို့ပြောလို့ရတယ်ပေါ့နော်ပေးထားတာလည်းဟိုမှာဒီဒီဇင်ဘာနိုမဒီဇင်ဘာမှာသူက 80% နဲ့ဆိုပြီးတော့ပြီးထားတဲ့ခါကျတော့တော်တော်လေးအိမ်မှာစားတောက်မလောက်ပြီးမှဒုက္ခရောက်နေတဲ့အခါမှာအခုလည်းအချိန်ကြီးမမြောက်ဘူးဆိုတဲ့ခါကျတော့ဒုက္ခတွေမှာအစားတောက်နဲ့ပတ်သက်ပြီးအခက်အခဲတွေဖြစ်နေပါတယ်ကျမရေးပိုင်းလည်းအဲ့လိုပဲပေါ့နော်အကြီးကတော့စိတ်ပိုင်းဆိုင်ရာတော်တော်လေးထိခိုက်နေတယ်ပေါ့လေနော
်ဒါကြောင့်မို့လို့ကချင်ဒုက္ခသည်စခန်းတွေအပါအဝင်တောတောင်နေတဲ့အထီထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အရေးကလည်းအထူးစိုးရိမ်စရာအနေအထားမှာရှိလာနေတာပါကချင်မျိုးသမီးအစည်းအုံထိုင်းနိုင်ငံအနေနဲ့ဒေသတွေတည်ငြိမ်မှုနဲ့ပြည်သူတွေလုံခြုံမှုရှိအောင်ထိုးစစ်ဆင်မှုတွေကိုရပ်တန့်ပေးစေလိုပြီးစစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်စေချင်ပါတယ်လို့တောင်းဆိုထားပါတယ်လူမှုအခြေပြုမဟာမိတ်အဖွဲ့ဝင်လည်းဖြစ်တဲ့ကချင်မျိုးသမီးစည်းအုံထိုင်းနိုင်ငံကလက်ထောက်ထွေထွေတည်ငြိမ်မှုဂျေစီကာအန်ခွန်ကတော့စစ်မှန်တဲ့ငြိမ်းချမ်းရေးကိုတည်ဆောက်စေချင်ပါတယ်လို့ပြောပါတယ
်အထူးသဖြင့် KIA နဲ့မြန်မာအစိုးရနဲ့သူတို့ဆင်းရဲပွဲလုပ်တဲ့ခါမှာအငြင်းနှစ်ဦးနှစ်ဖက်စစ်ရှော့ချရေးပေါ့နော်စစ်ရှော့ချရေးလုပ်မယ်တနင်္ဂနွေဆွေးနွေးမယ်ဆိုပြီးမှအဲ့လိုမျိုးတွေပြောတယ်အဲ့ချိန်မှာဒီအစိုးရဘက်ကနေပြီးမှခဏခဏတတိမမထွက်တဲ့တိုက်ပွဲတတိလေးတွေလည်းခဏခဏဖြစ်တယ်ဒါပေမဲ့နေကတိမတီးပဲနဲ့အဲ့လိုမျိုးချိုးဖောက်နေတဲ့အခါမှာကျတော့ကျမတို့ကချင်လူထုအနေနဲ့ရောဒီအကုန်လုံးတိုင်းဒေသလူထုအနေနဲ့ရောကိုယ့်ရဲ့အစိုးရပုံမှာဘယ်လိုမျိုးယုံကြည်စိတ်ချမှုရှိပြီးမှရည်ရှိတည်တံ့ခံနေတဲ့ငြိမ်းချမ်းရေးကိုပေါ့ဘယ်လိုမျိုးရနိုင်မလဲဆိုတဲ့ဟာပုံမှာအရန်နဲ့စိုးရင်ပူပန်တယ်ဒီလိုရှိရင်ငင်းချမ်းရလည်းမငင်းချမ်းနိုင်ဘူးအချိန်တည်းခဏခဏဟိုမှာဖြစ်လိုက်ဒီမှာဖြစ်လိုက်စစ်ပွဲတွေဖြစ်လိုက်ဟိုပဏိပခဖြစ်လိုက်အဲ့လိုမျိုးဖြစ်နေတဲ့ခါကျတော့ IDP တွေကလည်းပုံပုံများများလာတဲ့နောက်လူခွင့်ရေးချိုးဖောက်မှုတွေကလည်းပုံများလာတဲ့ခါမှာငင်းချမ်းရတဲ့အရင်နဲ့စိုးရင်ပြပန်တဲ့အတွက်ကြောင့်မို့ပေါ့နော်ဒီ statement ကိုထုတ်ရခြင်းဖြစ်တယ်လို့ပြောချင်တယ်
အခုလိုမျိုးကချင်လူမျိုးရေးတပ်နဲ့မြန်မာစစ်တပ်ကြားစစ်ရေးတင်းမာမှုတွေအရှိန်မြင့်လာနေချိန်မှာပဲကချင်ပြည်နယ်လိုင်ဇာနဲ့ဗမော်မျိုးတွေအနီးအနားကိုမြန်မာစစ်တပ်ဘက်ကစစ်အင်အားတိုးချဲ့မှုတွေပိုပြီးလှုပ်ဆောင်နေတဲ့အပေါ်မှာဒေသရင်းဒီနေအေဂျင်ရေးနဲ့ငြိမ်းချမ်းရေးအပေါ်မှာစိုးရိမ်မကင်းဖြစ်မိတယ်လို့လည်းကချင်ပြည်နယ်လူထုအခြေပြုအဖွဲ့15အဖွဲ့ပါဝင်တဲ့ကချင်ပြည်နယ်လူထုအခြေပြုမဟာမိတ်အဖွဲ့ကြီးကလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာစစ်ချိန်တွေတိုးပြီးတော့လှုပ်ဆောင်နေတာကိုရပ်တန့်ဖို့နဲ့ထိုးစစ်တွေကိုချက်ချင်း င်ရက်ပြီးစစ်မှန်တဲ့ညီညာရေးဖော်ဆောင်မှုကိုကချင်ပြည်နယ်လူထုအခြေပြုမဟာမိတ်အဖွဲ့ကတိုက်တွန်းထားပါတယ်ရှင်။